ပြောစုငင်းငယ်ညီလာခံ21ရာစုပင်လုံးတတိယကျင်းအစည်းအဝေးကိုဇွန်လ30ရက်နေ့မှာကျင်းပဖို့အစိုးရကရာထားပြီးတိုင်းနာလက်နက်ကိုင်အဖွဲ့ EU ဘက်ကဒီရက်ကိုအကြမ်းဖက်အဖြစ်သဘောတူလိုက်ပြီးဖြစ်ပါတယ်။ညီလာခံကျင်းပမယ့်ရက်ကိုတော့တိုင်းနာ EU ဘက်ကမကြာခင်ကျင်းပမယ့်အစည်းအဝေးပေါ်မှာမူတည်နေပါတယ်။21ရာစုပင်လုံးတတိယကျင်းအစည်းအဝေးကျင်းပနိုင်မယ့်အလားအလာနဲ့ပတ်သက်လို့ VOA သတင်းတော့ကိုမိုးစောကတင်ပြထားပါတယ်။
ဟုတ်ကဲ့တနင်္ဂနွေလောက်တိကျတိုက်ခိုက်မှုရစဲရေးသဘောတူစာချုပ် NCA အရတနည်းကိုနှစ်ကြိမ်ကျင်းပဖို့သတ်မှတ်ထားတဲ့ပြည်တော်စုငြိမ်းချမ်းရေးညီလာခံဟာအခုဆိုရင်မကျင်းပနိုင်တာတနည်းကြာမြင့်ခဲ့ပြီဖြစ်ပါတယ်။ပြီးခဲ့တဲ့မေလကုန်မှာနောက်ဆုံးကျင်းပဖို့သတ်မှတ်ခဲ့ပေမဲ့အစိုးရနဲ့တိုင်းသားလက်နက်ကိုင် EAO အဖွဲ့တွေမေလကုန်ပိုင်းကအလို့သဘောတွဲဆုံပြီးတဲ့နောက်မှာဇွန်လအတွင်းမှာကျင်းပဖို့ထပ်မံရွှေ့ဆိုင်ခဲ့ကြပါတယ်။ဇလောစင်မှာတော့ဇွန်လ30ရက်နေ့မှာကျင်းပဖို့အတွက်အစိုးရဘက်ကသတ်မှတ်ရထားခဲ့တယ်လို့တိုင်းသားလက်နက်ကိုင်အဖွဲ့ဝင်ဘက်ကလည်းအကြံပြင်းအားဖြင့်ဒီရက်ကိုလက်ခံထားကြောင်းနိုင်ငံတော်အတိုင်ပင်ခံရုံးဝန်ကြီးဌာနညွှန်ကြားမှုချုပ်ဦးစောထေကပြောပါတယ
်။ဇွန်လကတော့ငွေကြေးမှုတော်ဆက်တွေ့ရဖြစ်နေတယ်။တတိယစီစောက်နေလို့ကျွန်တော်ကရတာရတဲ့ရက်ပေါ့နော်။အဲ့ဒါအောင်တော့သူကပြန်ပြီးတော့ပြန်ကြွားပြီးတော့ဘက်မှာသူတို့ပြည့်ရစီဘက်မှာဤဘက်မှာပြန်ဆင်းနေပြီးတော့ကျွန်တော်တို့ရပြန်ပြောမယ်ကျန်နေတယ်ဆိုတော့ပြောရပါတော့။ကျောင်းပြောတော့ကျွန်တော်တို့အကြံဉာဏ်ရပြီးတော့အဲဒီကနေကျင်းပဖို့တော့လိုအပ်တဲ့ကျောင်းကောင်ဒီဒီကျေးဇူးတော်ရဲ့ကျင်းပမယ်ဆိုတော့အားပေါ်မှာကျွန်တော်တို့အမြဲတမ်းတော့သဘောတူတယ်။အဲ့တော့မှတော့အခုကျင်းပမယ်ရက်ကျောင်းကောင်တွေတော့ခေါ်မယ်ဒီဒီဒီအတူတူဒီဒီဒီတွေတော့ခေါ်မယ်ဆိုတော့မှတော့ကျွန်တော်တို့အတူတူကိုကျန်နေတယ်။ဒါမှမဟုတ်ကျောင်းကောင်တွေနဲ့တုံးတော့သဘောတူတာတော့ကျွန်တော်ကတော့ကျင်းပဖို့သဘောတူတာ
ညီလာခံတိုင်းခင်မှာလုပ်ငန်းကော်မတီစည်းဝေးတွင်တဲ့ UPDGC ခေါ်ပြည်တော်စုငြိမ်းချမ်းရေးဆွေးနွေးမှုပူးတွဲကော်မတီစည်းဝေးစရဝေးကျင်းပရမှာဖြစ်ပြီးဒီစည်းဝေးတွေကျင်းပဖို့အတွက်အနည်းဆုံး15ရက်လောက်အချိန်ယူရမှာလည်းဖြစ်ပါတယ်။ဇွန်လ30ရက်နေ့မှာစတင်ကျင်းပနိုင်တဲ့အလားအလာနဲ့ပတ်သက်ပြီး KNU ခေါ်ကင်းအမျိုးသားစည်းရုံးရဲ့ဒုဥက္ကဋ္ဌဘရိုစောကွယ်ထူးဝင်းကအခုလိုပြောပါတယ်
။ကျွန်တော်တို့အလို့သဘောတည်တဲ့အချိန်မှာတော့အဲ့လိုတော့ဆူတူထားတာပေါ့နော်။ဒါနဲ့ဒီဆက်မမှုကလည်းဖက်စလုံးကမရှိသေးဘူးလို့ကျွန်တော်တို့ဆက်လို့နားလည်တယ်။တိုင်းတော်ကလည်းဖြည့်စည်သေးတာဒီလိုပါတည်းရဲ့နောက်အစိုးရရဲ့စုကြည့်ချက်ပေါ်လေစိုးရကူရစုကြည့်ချက်ကိုကုလမတိလေးကစီးပေါ်မှာဆုံးဖြတ်လိုက်တယ်။ဒီလိုကစီးပေါ်မှာတိုင်ခင်ကဒီတစ်ဖက်ချင်းရဲ့သဘောထားတွေကိုဟိုသဘောထားတွေလည်းသူရောက်ယူတော့မှာပေါ့နော်။အဲ့ဒါရဲ့ကဖြစ်နိုင်မဖြစ်နိုင်ဘူးဆိုတာကကျွန်တော်တို့ဆက်စလုံးပေါ်မှာလည်းမသိဘူး။
ပြည်တော်စုငြိမ်းချမ်းရေးညီလာခံ21ရာစုပင်လုံးတတိယအစည်းအဝေးကျင်းပဖို့ကြံ့ကြာနေတာဟာအဓိကအားဖြင့်ပြည်တော်စုကခွဲမထွက်ရေးနဲ့ကိုယ်ပိုင်ပြဋ္ဌာန်းခွင့်အရေးကိစ္စလုံခြုံရေးကဏ္ဍအရတက်တွေပြန်လည်ပေါင်းစည်းရေးကိစ္စစတာတွေအပြီးအပြတ်မညီနိုင်နိုင်သေးတာကြောင့်လို့လဲသုံးသပ်တာတွေရှိနေပါတယ်လောလောဆယ်လာမယ့်21ရာစုပင်လုံးတတိယအစည်းအဝေးမှာဆွေးနွေးပွဲရှိတဲ့အချက်တွေကိုဘရိုစောကွယ်ထူးဝင်းကအခုလိုဆက်ပြောပါတယ
်။အခုကျွန်တော်တို့ခွင့်မထွေရနဲ့ဟိုကကျန်တန်းကုစင်တဲ့တက်ကီဒီယူကြတော့ဒီတော့ခေါင်းမှာအဆင်မဆွေးနွေးတယ်ဘူး။ဒီညီလာကဒီမှာမမဆက်ဆွေးနွေးအခုလောလောဆယ်ကတော့ကျန်တဲ့ဒီလူမျိုးကန္တာစီဝေးကန္တာနော်မီယာနဲ့တဘောပေါ့ဒီကောဒီကျွန်တော်ကိုကျွန်တော်တို့ဒါမျိုးရင်းချင်းညီလာခံဆက်ကြမှုပြင်လို့ဒုတိယအစည်းအဝေးမှာအဆုံးဖြတ်ချက်ချလို့မရဘူးတဲ့ကိစ္စရတယ်ရဲ့မဟုတ်ဘူးတော့ကျွန်တော်တို့ပြန်နေပြီးတော့ဆွေးနွေးမယ်အဲဆိုတဲ့ဒီကနေ့ဆွေးနွေးမယ်ဆိုတော့ပြည်သူ့ပြည်ပလာရှိတော့
လက်ရှိရသားဆိုးရလက်ထက်မှာ2016ခုနှစ်ဩဂုတ်လမှာ21ရာစုပင်လုံးပထမအကြိမ်2019ခုနှစ်မေလမှာဒုတိယအကြိမ်ကျင်းပခဲ့ပြီးဖြစ်ပါတယ်NCA ကိုတိုင်းသာလက်နက်ကိုင်အဖွဲ့စေဘောကလက်မှတ်ရေးထိုးထားပြီးလက်မှတ်မီးထိုးသေးတဲ့ကျုံမြမာနယ်စပ်အခြေစိုက်တိုင်းသာလက်နက်ကိုင်အဖွဲ့တွေကတော့21ရာစုပင်လုံးတတိယအစည်းအဝေးကိုဖိတ်ကြားရင်တယောက်မှဖြစ်ကြောင်းသတင်းထုတ်ပြန်ထားပါတယ်
။ဒီဝိသင်းတော့ကိုမိုးစော်ရန်ကုန်မြို့ကနေသတင်းပေးပို့ခဲ့တာပါ။